နယူးဇီလန်နိုင်ငံဝယ်လင်တန်မြို့မှာလာမယ့်ဧပြီလ16ရက်နဲ့19ရက်နေ့တွေမှာကျင်းပမယ်အာဆီယံနယူးဇီလန်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတဲ့အတွက်မြန်မာအရေးလှုပ်ရှားသူတွေကနယူးဇီလန်အစိုးရကိုကန့်ကွက်နေကြပါတယ်။ဒါဟာမြန်မာအရာရှိတွေနယူးဇီလန်နိုင်ငံကိုလာဝင့်ပြည်ဝင်ခွင့်ဗီဇာပိတ်လိုက်ပြီးတော့တစ်နှစ်မပြည့်ခင်မှာအခုလိုစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားတာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကအလဲအလက်အဆင့်ရှိတဲ့အရာရှိတယောက်ကိုဖိတ်ကြားဖို့နယူးဇီလန်နိုင်ငံကဆုံးဖြတ်ထားတဲ့အတွက်ကြောင့်မို့လို့ဒါဟာစစ်ကောင်စီကိုအသိမဲ့ပြုတာဆိုပြီးမြန်မာအရေးလှုပ်ရှားသူတွေကကန့်ကွက်နေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီနဲ့ပူးတွဲကမကထကျင်းပတဲ့အစည်းအဝေးတွေကိုနယူးဇီလန်နိုင်ငံကတပိတ်မှောက်ခဲ့ပူးပြီးတော့ပြီးခဲ့တဲ့မေလကစစ်ကောင်စီအရာရှိတွေတန်တမန်တွေလေ့လာရေးလာရောက်မဲ့အစည်းအဝေးကိုလည်းပိတ်ပင်ဟန်တားခဲ့ပူးပါတယ်။အခုလိုစစ်ကောင်စီကိုယ်စားလှယ်ကိုအာဆီယံနယူးဇီလန်အစည်းအဝေးတက်ရောက်ဖို့အတွက်ဖိတ်ကြားတာဟာမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲတာမဟုတ်တဲ့အကြောင်းမနေ့ကအခုခံပြောဆိုတာကိုနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလက်ဆန်ကနယူးဇီလန်နိုင်ငံ Newsroom သတင်းမှာရေးသားထားပါတယ်။နယူးဇီလန်နိုင်ငံဟာအာဆီယံအဖွဲ့ဝင်မဟုတ်တဲ့အတွက်အာဆီယံဘက်ကအဆိုပြုလာတဲ့လိုလားတဲ့ပုံစံတိုင်းစီစဉ်ဆောင်ရွက်ရတာဖြစ်ပြီးအလေအလတ်အရာရှိတွေတွေ့ဆုံမဲ့အစည်းအဝေးဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်။